ကျွန်တော်တို့မြေကြီးကိုပြည်စုံဉာဏ်ဝင်ကြည့်တာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
။ကျွန်တော်တို့ပြည်စုံဉာဏ်ကန်းကိုရင်းစုံ2018ခုနှစ်အတွင်းမှာဖြစ်ပျက်ခဲ့တဲ့မြန်မာနိုင်ငံရဲ့ရာသီဥတုသဘောအဘေးအန္တရာယ်အခြေအနေတွေကိုကြည့်ရှုတွေ့ချက်ပြီးတော့ကျွန်တော်တို့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာတုံလာရနိုင်ခြေရှိတဲ့ရာသီဥတုနဲ့သဘောအဘေးအန္တရာယ်အခြေအနေတွေပေါ့နော်။အားလေးတွေအရင်ဆုံးရှင်းပြပေးပါဆရာ
။ပထမဦးဆုံးပေချာပေါက်ပြောနိုင်တာကတော့ဒီ2018သောသောဆယ်မှာမြန်မာနိုင်ငံရှိပဲပစိဖိတ်တမုတ်တရာထဲမှာအယ်နီညိုရာသီဥတုဖြစ်နေတယ်။ဖြစ်နေတော့မှနောက်ထပ်ဘယ်လောက်ကြာအောင်ဖြစ်အောင်မလဲဆိုတာကိုလည်း modeling နဲ့တွေ့တယ်ပေါ့။အဲဒီသုံးလကိုကျွန်တော်တို့ကကမ္ဘာမြောက်ဖက်ချမ်းရင်းဆောင်းရသည်လို့ခေါ်တယ်။အဲဒီကာလအတွင်းမှာအယ်နီညိုကရာနှုန်းပြည့်ပေါ့နော်။ဖြစ်ဖို့အလားလာတည်ကြမှု 90% ရှိတယ်။ကိုယ်ဇေယျအောင်ရှိ
ဟုတ်ကဲ့
အဲ့တော့2019ဟာအယ်လီညိုနဲ့စမယ်ဆိုတဲ့သဘောပေါ့နော်တခါ February ပြီးတဲ့နောက်မှာ March April ဒါတော့ဥရောပရာသီဥတုနဲ့ပြောရင်တော့ဒါနှွေဥရာသီပေါ့ Spring ပေါ့ညဒီ Spring မှာလည်းအယ်လီညိုကဆက်ဖြစ်အောင်မယ်ဒါပေမဲ့တည်ကြမှုကြတော့60%အောင်ရှိရပြောတယ်ဒါကြောင့်2019ရဲ့ပထမနှစ်တွဲဟာအယ်နီညိုရာသီဥတုရှိနေမှာပေါ့
ဟုတ်ကဲ့ဆက်ကျွန်တော်ဖြတ်မိလိုက်ပြစီအယ်နီညိုရာသီဥတုကြောင့်ဘာပင်များတည်ထားတင်ပါလေဆရာ
အယ်နီညိုဆိုတဲ့ရာသီဥတုကတော်တော်လေးအရေးပါပါတယ်ပထမတစ်ချက်ကပါလဲဆိုတော့အယ်နီညိုဆိုတာဘာလဲပေါ့နော်အယ်နီညိုဆိုတာဒီပစိဖိတ်သမုဒ္ဒရာမှာအရှေ့ဘက်မှာတောင်အမေရိကတိုက်ရှိတယ်တောင်အမေရိကတိုက်မှာ West Coast ပေါ့နော်ဒီအနောက်ကမ်းရိုးတန်းမှာဒီအထူးသဖြင့်နိုင်ငံနှစ်နိုင်ငံပေါ့ Ecuador Peru ဆိုတဲ့နိုင်ငံနှစ်နိုင်ငံအဲ့ဒီနိုင်ငံနှစ်နိုင်ငံမှာဒီလို Christmas ကာလမှာရင်းနှီးစည်းကြောင်းတွေဝင်လာတာပေါ့နော်အဲ့ဒီရင်းနှီးစည်းကြောင်းကိုသူကအယ်ဒီညိုလို့ခေါ်လိုက်တာခေါ်လိုက်တော့ဒါကျွန်တော်ဘာလို့ highlight လုပ်ချင်တာလဲဆိုတော့အယ်ဒီညိုရဲ့ပင်မဒေတာဟာကျွန်တော်နဲ့ဝေးရယ်ဆိုတာဒါလေးကိုကျွန်တော်ပြောချင်တာနော်နောက်နံပါတ်2ကအဲ့ဒီမှာဖြစ်လာတဲ့အယ်လီညိုဟာအင်အား၃မျိုးလောက်ရှိတယ်။အားအနည်းငယ်ရင်အားတင်းတင်းရင်အားကောင်းတာရင်။ဒါကြောင့်အားနည်းငယ်ဖြစ်မယ်အားတင်းတင်းဖြစ်မယ်ဆိုရင်တော့ဒီအယ်လီညိုရဲ့ထိခိုက်မှုကကျွန်တော်တို့လိုအရှာတိုက်ကြတော့နည်းအောင်ဝေးလုံးဝကြည့်တော့
ဟုတ်ကဲ့။
အဲ့တော့ကျွန်တော်တို့ကိုထိခိုက်မှုများဖို့အတွက်အယ်လီညိုဒီအားကောင်းဖို့လုပ်တယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့အယ်လီညိုကအားမကောင်းဘူး။နော်ဒါလေးတစ်ခုသိဖို့လိုပါတယ်။ဟုတ်က
ဲ့။
အဲ့ဒီညိုအားကောင်းရင်ဘာတွေဖြစ်လဲဆိုတော့တာတကားကတော့မကြသေးဘူး2015 16လုံးကဖြစ်သွားတယ်အဲ့ဒီညိုကဖြစ်တဲ့အဲ့ဒီညိုကအဲ့ဒီညို of the century လို့ခေါ်လို့ရတယ်ဒီရာစုနှစ်မှာအားကောင်းလို့မယ်အဲ့တော့ဖြစ်တာလေအများကြီးပေါ့နော်အာရှပစိဖိတ်ဒေသနိုင်ငံပေါင်း28နိုင်ငံထိခိုက်မှုရှိရတဲ့မှာမြန်မာနိုင်ငံလည်းပါတယ်ပေါ့ပထမကတော့ဟိုအပူချိန်ချိန်စံချိန်ချိန်အောင်တင်တာပေါ့အပူတန်းခံရတာပေါ့နော်တော့ဒုတိယကတော့ရေရှားတာပေါ့တတိယကတော့မီးလောင်တာပေါ့နော်စတုတ္ထကတော့ဒီစက်ပြိုးရေးလုပ်ငန်းမှာအထွက်ရောက်တာပေါ့နော်နောက်တစ်ခုကတော့နံပါတ်5ကတော့ယောဂကုသယောဂပေါ့နော်ဇီကာဗိုင်းရပ်စ်တို့ကတော့ပေါ်လာတယ်နံပါတ်6ကတော့ပင်လယ်ရေတွေပါပူလာတော့ပစုံတော့ငါးတို့ပေါ့နော်ရေထွက်ပစ္စည်းတွေရှားပါသွားတာပေါ့ရှားပါသွားတာပေါ့နော် food security ပေါ့အဲဒီ6ခုလောက်ကတော့ဗမာပြည်မှာဖြစ်တတ်တယ်ဒါကြောင့်သူ့ကိုအနုံဂရုစိုက်ရတယ်ကမ်းရောစွာဒီနေ့အယ်လီညိုကမှန်တယ်သို့တော့အားသိပ်မကောင်းတဲ့အတွက်သူ impact ကနည်းနည်းလေးတော့ရော့
ရော့
အဲရော့တယ်ဆိုပေမဲ့လို့လည်းမရှိဘူးတော့ပြောလို့မရဘူ
း
ပထမဦးဆုံးကဒီအယ်လီညိုဖြစ်သွားတဲ့အတွက်ကြောင့်ပစိဖိတ်သမုဒ္ဒရာအနောက်ဘက်မှာပုံမှန်အဖြစ်မုန်တိုင်းဖြစ်တဲ့နေရာကအရှေ့ဘက်ကိုရွတ်သွားတယ
်
အရှေ့ဘက်ရောက်သွားအဲ့တော့အခုနောက်ပိုင်းနိုဝင်ဘာဒီဇင်ဘာနှစ်လလုံးမှာဖြစ်တဲ့မြန်မုန်တိုင်းနေရာပစိဖိတ်အရှေ့ဘက်ကနေစဖြစ
်
ပစိဖိတ်အရှေ့ဘက်ကစပြီးတော့ပစိဖိတ်သမုဒ္ဒရာကြီးကတအားကျေတော့အဲ့ဒီဖြစ်တဲ့မုန်တိုင်းတွေကတော့ထုံးစံတိုင်းအနောက်ဘက်ကိုယူတာပေါ့ဒါပေမဲ့အာရှတိုင်းမရောက်ခင်မှာပဲအားပြောပြီးတော့ပွေသွားတဲ့ခါကျတော့ခါတိုင်းနှစ်တွေနဲ့စာရင်အာရှတိုင်းကဒီနိုဝင်ဘာဒီဇင်ဘာလတွေမှာမုန်တိုင်းတိုင်ဖွန်းမုန်တိုင်းပေါ့လာတာပဲဖြစ်သွားလို့ဆိုနေသွားတယ
်
အဲနေသွားတဲ့အတွက်အလယ်ပိုင်းဒေသတွေဘာတွေမှာမုန်းနေသွားတော့ပေါ့နော်ဒီလိုမျိုးတွေတော့ကျွန်တော်တွေ့ရတယ
်
အဲ့တော့ဒီအယ်လီညိုကတကယ်ဖြစ်မယ်ဆိုရင်တော့တကယ်ထိခိုက်တယ်တိုးတော့ကမ်းတော်စာဆောသွားပြောတဲ့အချိန်အားကြီးရတော့မကောင်းဘောเนาะဒါကျွန်တော်တို့ကံကောင်းတာပေါ့เนาะ19ရဲ့ရာသီဥတုမှာအဲ့ဒါနဲ့ခွင်းဆက်ပါသွားမှာကຫນွေပေါ့ဟုတ
်ကဲ့
ຫນွေရတေချာပေါ့ပုံမယ်ပထမတစ်ချက်ကဒီကမ္ဘာရာသီဥတုပြောင်းတဲ့ train ကဟိုနောက်ပိုင်းနှစ်တွေမှာတစ်နှစ်တစ်နှစ်ပို့ပူနေတယ
်ဟုတ်ကဲ့
ပို့ပူတယ် train ကသူက rising train ပေါ့နော
်တော်ပါလေအဲ့ဒါကနိုင်ငံတကာ strand ပဲနိုင်ငံတကာမှာဒီတိုင်းဒီမှာနိုင်ငံနဲ့ဖြစ်တာတော့မဟုတ်ဘူး
ဟုတ်ကဲ့တကမ္ဘာလုံးဖြစ်တယ
်โอเค
ကျအဲ့တော့အဲ့ဒီ train ရှိနေတော့2019ကလည်းဒီ train dance ဆိုတော့ပူသွားမှာပေါ့နော်အဲ့ဒါနံပါတ်1ချက်ပေါ့နံပါတ်2ချက်ကစောစောပြောလဲအဲ့ဒီ new ကဖြစ်နေတယ်ဖြစ်နေတော့ဒီ new ဟာကျွန်တော်ပူပဲလို့ခံမှန်းနေပေါ့နော်ပြဒနာနေနေသတိထားမှာတော့နံပါတ်1ကတော့အပူအနေနဲ့ပေါ့နော်တကြီးတဲ့သူတွေအဲကလေးတငယ်တွေရောဟာရှိတဲ့သူတွေဒါသတိထားဖို့လိုပါလေ။နောက်ဒုတိယကရေရှားတာ
။ဟုတ်ကဲ့။
တော့ရေရှားတဲ့နေရာမှာပြဒနာပုံပြီးတော့ကြီးထွားတာလေ။အရင်တော့ကမြန်မာနိုင်ငံမှာရေရှားတယ်။ဟ
ုတ်ကဲ
့။အရင်တော့ကရေရှားတာကအချိန်အပြည့်ဆိုရင်ညွေရာသီမှဖြစ်တယ
်
။အခုနောက်ပိုင်းကျတော့ဆောင်းရာသီတော့တဲ့ဆပြီးရေရှားတယ်။ဟု
တ်ကဲ့။
မြဝါကျုံပေါ်တို့ရှမ်းပြည်နယ်တို့ကပါလာတယ်ဆိုတော့ဒီကောင်ပို့ပြီးတော့ကြည်ထွားကျပြန်လာတယ်နော်နောက်တခါတော့မီးလောင်တာပေါ့
ဟုတ်က
ဲ့ဟိုတောမီးလောင်တာရှိတယ်မြို့ပေါ်မှာမီးလောင်တာရှိတယ်ပေါ့နော်တတိထားဖို့တို့ပါလိမ့်ဟုတ်ကဲ့နောက်ရာသီဥတုအနေနဲ့က train ကတိတ်ပြီးတော့အပြောင်းအလဲကြီးမရှိနိုင်ဘူးလို့ပဲကျွန်တော်မြင်တယ်ပေါ့နော်ဒီတော့ဒီ train ကဘယ်လိုပြင်နေလဲဆိုရင်ကျွန်တော်တို့မုတ်တုံကအရင်တုန်းကမြန်မာပြည်ကိုမိုးဝင်နေရက်ကမေ15လောက်ဆိုဝင်တယ
်
ဟုတ်ကဲ့ဒါမှ2019မှာတော့ကျွန်တော်မေလအကုန်လုံးမှာဝင်တယ်ဟု
တ်ကဲ့
ဆိုတော့15တောင်တော့ကြာပြီ15တောင်တော့ကြာမယ်အဲ့ဒီမုတ်တုံမဝင်ခင်ရှေ့ပိုင်းကာလအထူးသဖြင့် AB 15နေပြီးတော့မေလကုန်ထိပေါ့
ဟု
တ်ကဲ့25ရက်ပေါ့ဒါကျွန်တော်တို့မိုးလေသာတော့မိုးကြိုကာလခေါ်တယ်ဒီမိုးကြိုကာလမှာမုန်တိုင်းဖြစ်မယ်အနည်းဆုံးတစ်လုံးဖြစ်မယ်အဲ့ဒီကျွန်တော်ကမြန်မာပြည်သို့မဟုတ်ဘင်္ဂလားဒေ့ရှ်ကိုဝင်မယ်အဲ့တော့ခက်တာကဘင်္ဂလားဒေ့ရှ်ကိုဝင်ရင်လည်းမြန်မာပြည်ကမလုပ်
ဘူးမလုပ်ဘူ
းမလုပ်ဘူ
းဖျားတော့ခံမှာ
ဖျားတော့ခံမှာမြန်မာပြည်ဝင်တော့မပြောနဲ့ပေါ့နော
်
ဆိုတော့အဲ့ဒီမုံတိုင်းအနေနဲ့ကျွန်တော်မိုးကြိုမှာစွေပါလေနော်အနည်းဆုံးတစ်လုံးတော့ကျွန်တော်စွေနေနောက်အဲ့ဒါပြီးရဲ့နောက်မှာမိုးရာသီရောက်သွားမယ်မုတ်တုံဝင်လာမယ်ဒါမဲ့မုတ်တုံဝင်တာနောက်ကြမယ်အထူးသဖြင့်တနင်္လာရီနေ့မြဝကျုံပေါ်မှာနောက်ကြမယ
်
ဒီအလဲပိုင်းတို့မြောက်ပိုင်းတို့ကြတော့သူကသူပုံမှန်တော့ဖြစ်သွားမယ်ပေါ့နော်မေလအကုန်လုံးဆိုရင်တော့တနင်္ဂနွေတော့ဝင်တော့မှာပေါ့တိုးတော့ကိုပဲပြည်ရနောက်ကြအဲ့ဒီဝင်တဲ့အချိန်ကစပြီးတော့မုတ်တုံပြန်ထွက်တဲ့အချိန်ပေါ့မုတ်တုံပြန်ထွက်တဲ့နေရာမှာလည်းပြောစရာရှိတာလေအရင်တော့ကမုတ်တုံထွက်ရင်အောက်တိုဘာ10လောက်မှာထွက်တယ်ဟု
တ်ကဲ့
အခုကစက်တင်ဘာ15လောက်ဆိုထွက်ပြီထွက်ပြီဆိုတော့စောတာပေါ့ဒီကနော်အဲ့တော့ကျွန်တော်တို့ရဲ့မိုးရာသီကဝင်လာနောက်ကြမယ်
နောက်ကြမယ်ဆက်တာစောမယ်ရင်းနေနေတာဆို
မိုးရာသီကတူသွားတာ
တူသွား
နော်တူသွားမယ်အဲ့ဒါလေးကိုဇေသမားတွေကတတိပြဖို့ဆိုတယ်ဒါဇေသမားတွေနေနေကမိုးရာသီကျပတ်သက်ပြီးတော့မြန်မာနိုင်ငံမှာအခုကျွန်တော်ပြောတဲ့ခွင့်ဟာမြန်မာပြည်မှာဖြစ်နေတာအနည်းဆုံးနှစ်စိတ်30ရှိနေ
ဟုတ်ကဲ့
စိတ်30ရှိနေပြီဆိုရင်တော့မိုးလေဝသစံနဲ့ပြောရရင်တော့ဒါ normal တောင်ဖြစ်နေပြ
ီ
နော် normal တောင်ဖြစ်နေပြီဆိုတော့စံအသက်ဖြစ်သွားပြီ
ဟုတ်ကဲ့
စံအသက်ဖြစ်သွားပြီဆိုတော့တနေ့မှတစ်ခါတည်းဖြစ်တာမဟုတ်တော့ဘူးအမြဲတမ်း
ပုံမှန်လေတော့ရှောက်ပြနေ
တော့ဒါစာပြေးလုပ်တဲ့တောင်တူတဲ့ကမစာပြေးလုပ်ငန်းကိုဦးစီးဦးရဲ့လုပ်တဲ့တောင်ရှိတဲ့သူကဒါတိကို
တည်ရတော့မယ်
တည်ရတော့မယ်ဟု
တ်ကဲ့
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကရာသီဥတုပြောင်းလဲခြင်းနဲ့ပတ်သက်ပြီးတော့လူတွေကဆောင်ရွက်ရမယ်ကိစ္စတွေတမှာအရေးကြီးဆုံးနံပါတ်1ကပါလဲဆိုရင်ပြောင်းလဲနေတဲ့ရာသီဥတုနဲ့လက်ရောညှိချွေလုပ်နိုင်ရမယ် adaptation ဆိုတာရှိတယ်ဟုတ်ကဲ့အဲကျွန်တော် adapt လုပ်ဖို့လိုတယ်ဟုတ
်ကဲ့
အဲတော့ adapt လုပ်တဲ့ဆိုတာပြောင်းတာကိုသိမှာအဲ့တော့အခုကျွန်တော်တို့မနေ့ကဆိုပြီးတွေ့ရလဲဆိုပြီးခဲ့တဲ့နေ့ကဒီမေလာထဲမှာပေါ့ကျွန်တော်စီကို message ရေပေါ့နော်ဒီကိစ္စကတော့ Facebook ကိဆိုတော့ဖုန်းတို့တယ်လီဖုန်းနဲ့လိုင်းလာမယ်မလိုင်း message ရေလာမယ်ဘာမင်းလဲဆိုတော့ဥပမာစကိုင်းတိုင်းအောက်ပိုင်းပေါ့ပလဲမြို့နယ်ကဆရာကြီးခင်ဗျားပေါ့နော်ကျွန်တော်တို့စပါးတွေဆိုင်ထားတာအခုဆိုရင်တက်လာကျော်ပြီပေါ့မုံမြော်ဘူးပေါ့စပါးတွေပြိုးပြင်းနေပေါ့စပါးဆိုတော့ပြိုးပေါ့ပြိုးပြင်းနေပုတ်ကုန်ပြီပုံပေါ်တော့ဒါနောက်ထပ်ပြိုးတွေထထောင်လဲအဲဒုတိယထောင်တဲ့ပြိုးလဲဆယ်ရဲကျော်ပြီးမုံမရောဘူ
း
မုံမရောရောမလဲအဲဒီလိုမျိုးပေါ့အဲ့ဒါဘာကြောင့်ဖြစ်နေတာလဲဆိုတော့ကျွန်တော်တို့ရဲ့မိယိုးမလားတမယိုးကြလေယာဝင်တဲ့အချိန်ကမေလာဆိုင်ရင်ဝင်ပြီကျွန်တော်တို့ဒါအရင်တော့ဆန်နဲ့သွားတာတော့မေလာဆိုင်ရင်ဝင်တော့မေလာအလဲလောက်ကြမိုးကရောတော့အဆင်ပြေတာပေါ့အခုကြတော့မိုးကမေလာလဲမိုးမေလာကုံမဝင်တော့မေလာဇာတော့မှာကျွန်တော်တို့ကပြိုးထောင်မယ်ပါလုပ်မယ်ဆိုရင်အဲဒီကောင်ကတနလောက်ကရေငတ်တော့အရင်ငတ်တဲ့ခါကျတော့ဒီကောင်ကြီးပေးတာပေါ့အဲ့တော့ကျွန်တော်ကဒါလေးကပါလို့ပါလိုက်ပြီးတော့လက်ရောင်းကြီး
လက်ရောင်းကြီးပြောင်းတ
ော့
ကျွန်တော်အိမ်မှာဆရာကစော်ပိုင်းတော့ဆရာကို
ပ
ြဆိုငန်းမစားကြ
ဘူး
မှာကျွန်တော်ညှိတုံးဆန်နဲ့တိုက်ပင်ထားတဲ့ထဲကမျိုးလေးတစ်ခုပါဆိုမြန်မာလူတို့ဒီလူမိုးလေးဝသပြောင်းလဲမှုဆိုင်ရာသတင်းအချက်လက်အသီးတူတာကအခုချိန်မှာနည်းနေသေးတယ်လို့ပြောမယ်ဆိုရလားဆရာ
ကျွန်တော်တော့အဲ့လိုမထင်တော့ဘူး
ဟုတ်ကဲ့
အပြောင်းအလဲတခုကတော့တေချာပေါက်ရှိတယ် ကျွန်တော်ရဲ့အတွေ့အကြုံရပေါ့ကျွန်တော်ဌာနမှာလောက်တာ50ငါးနှစ်ပေါ့အခုပြင်မှာ10နှစ်လောက်ရှိတော့ဒီလောကထဲမှာကျွန်တော်ရောက်နေတာပြောရင်55နှစ်လောက်ရှိပေါ့နော်မိုးလေဝသအလုပ်တွေတဘာဝပြေးရတဲ့အလုပ်တွေရာသီဥတုပြောင်းနေခြင်းအလုပ်တွေဟာမှန်ပါလေစိတ်ဝင်စားမှုအလွန်နည်းတယ်အရေးပေးမှုလည်းအလွန်နည်းတယ်ဒါပေမဲ့အဲ့ဒါနာခဲ့မတိုင်ပြီနာခဲ့ပြီးတဲ့နောက်ပိုင်းမှာတော့ပြည်သူလူထုရဲ့ public awareness ကတအားတက်လာတယ် education ကတော့ပါမလာသေးဘူးပေါ့နော် awareness ကတအားတက်လာတယ်အဲ့ဒီတက်လာတဲ့အချိန်မှာကျွန်တော်တို့ကဒါကိုအခွင့်အရေးယူသင့်တာပေါ့လေနော်အမှန်တော့အင်းနဲ့အားနဲ့ဒီချိန်မှာလူထုကို education နဲ့ပြည့်မယ်ဆိုရင်တော့ဒီချိန်အကောင်းဆုံးချိန်ပေါ့
ဟုတ်ကဲ့ပါဆရာကြီးပြေဆုံးဆုံးရှင်းပြပြီးတာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒါ
လည်းပဲကျမ်းမာစွာနဲ့လူထုအတွက်အမြဲတမ်းအရေးကြီးတဲ့မိုးလေဝသဆိုင်ရာပညာရေးတည်တတိတွေဆက်ပြီးတော့ဖြန့်ဖြူးပေးနိုင်ပါစေလို့ကျွန်တော်ဗီဒီယိုကဆန္ဒပြုပါတယ်နှစ်သက်ပါဆရာလည်းပဲဒီထက်ကျမ်းပါပါစေဆရာဒီထက်ပျော်ရွှင်ပါစေဆရာ
ဒီတိုင်းပါပဲเนาะကျွန်တော်တကူတကအလားရောက်မင်းများနဲ့တွေ့နံပါတ်1ကျေးဇူးတင်ပါတယ်နံပါတ်2မှာလည်းနှစ်သက်ပါပေါ့เนาะနိုင်ငံအကျိုးပေါ့လူမျိုးအကျိုးပေါ့เนาะအများကြီးလုပ်နိုင်ပါတယ်မိုးလေဝသပြည်